မြန်မာပြည်ကိုခိတပြန်လဲရောက်ရှိနေတဲ့ထိုင်းအခြေစိုက်မြန်မာနိုင်ငံအကျဉ်းသားများကာကွယ်စောင့်ရှောက်ရေးအသင်းရဲ့အတွင်းမှူးဦးတိန်နိုင်ကကြံရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့အကျဉ်းသားဟောင်းတွေအတွက်လှုပ်ဆောင်ပေးခြင်းတဲ့လုပ်ငန်းတွေအကြောင်းကိုရန်ကုန်မှာရှိတဲ့ VOA သတင်းအက်ဒီတာဒေါခင်ဆိုးဝင်းနဲ့တွေ့ဆုံရှင်းပြထားပါတယ်
။အခုကိုတိန်နိုင်တို့ဒီကိုလာခွင့်ရတာပေါ့နော်။16နှစ်အတွင်းမှာပထမဆုံးအကြိမ်လုံးသိရပါတယ်။အဲ့တော့ကိုတိန်နိုင်အနေနဲ့ရရောက်ချင်းပေါ့လေမြန်မာပြည်ရဲ့ဟိုဒီရုပ်ပိုင်းဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေတော့မြင်ရပြီပေါ့နော်။အဲ့တော့တခြားဒီအစိုးရပိုင်းနဲ့နောက်ကိုတွေ့နေတွေ့မြင်ရတဲ့လူတွေအားလုံးရဲ့ဒီအတွေ့အခေါ်ပိုင်းတွေရောဘယ်လိုပြောင်းလဲနေတာမြင်ရပါလဲရှင်
။ကျွန်တော်တို့ကအခုရက်ပိုင်းမှာ9ရက်လောက်ပဲရှိသေးတဲ့အခါကျတော့ဟိုအင်တာဗျူးနေတာနဲ့အဖွဲ့အစည်းတွေနဲ့သွားတွေ့နေတာနဲ့ပဲကျွန်တော်အပြင်ကတော့သိမရောက်ဖြစ်ဘူးပေါ့နော်။ဒါပေမဲ့လူလေးရဲ့မျက်နှာလေးမှာတော့ဟိုသူတို့တွေရဲ့မျက်နှာလေးကမကြည်လင်နေဘူးဆိုတော့ကိုတော့ဟိုခံမလို့ရတယ်။နောက်တစ်ခုကကျွန်တော်တို့တွေ့ဆုံနေရင်းနဲ့တတိထားမိတဲ့တကူကလူတစ်ယောက်ကသူတနေတာသူလှုပ်ရှားတဲ့အကြောင်းလေးကိုသူပြောပြတာကျွန်တော်ပြောပြတဲ့ခါကျတော့ကောက်နှုတ်ကြည့်လိုက်မယ်ဆိုလို့ရှိရင်တော့ဒီလူတစ်ယောက်က10နာရီလောက်လှုပ်ရှားနေတဲ့အချိန်မှာ9နာရီလောက်ကမဟုတ်တဲ့အပိုးအလုပ်တွေလုပ်နေရတယ်ဆိုတဲ့ပုံစံမျိုးဖြစ်နေတယ်ဆိုတော့ဥပမာကား traffic ဖြစ်နေတဲ့ကိစ္စလေးနောက်တစ်ခါဒီဘန်မှာတန်းစီသွားပြီးတော့တန်းစီနေရတဲ့ကိစ္စလေးနောက်တော့ဒီထားလိုက်ပါတော့အဲ့နေရာသူဆိုလို့ရှိရင်သူကားကြမ်းတာသွားရတယ်ပေါ့ကားကြမ်းတာမှာအကြာကြီးတက်စီနေရတဲ့ကိစ္စလေးဆိုတော့အဲ့လိုမျိုးအဲ့လိုမျိုးအခြေလေကအပိုးအလုပ်လေကလူတယောက်ကဆယ်နာရီလှုပ်ရှားနေတဲ့အချိန်မှာ9နာရီလောက်ကအပိုးလှုပ်လေဖြစ်နေတယ်ဆိုတော့တော့ဟိုကျွန်တော်တကယ်သိလိုက်တယ်ဆိုတော့ဒါကတော့လက်ကျွန်တော်လိမ့်လာမိရတလောက်ပါလေနောက်တစ်ခုကတချို့စီကံအရဆိုလို့ရှိရင်တော့ဟိုကျွန်တော်တို့နေလာခဲ့တဲ့အခြေအနေနဲ့ပြောရရင်တော့စိတ်ကတော့တော်တော်လေးမရှိတော့ကျွန်တော်တွေးရတယ်ဆိုတော့ကျွန်တော်သွားနေတဲ့ကားဘေးမှာဟိုကိုပိုင်ကားတစ်စီးပါပဲမှန်ဟိုချပြီးတော့အထက်ကဟိုခွက်လေးရော900ထုတ်ထားတဲ့ဟာလေးရောနောက်တော့တစ်ရှူးတွေရောလမ်းမပေါ်ပြစ်ချနေတာတို့ဘာလို့တွေးရတော့တိတ်တော့စိတ်မကောင်းဘူးပေါ့
ဟုတ်ကဲ့ပါဟိုဒီမှာလည်းဟိုခဏခဏကြာဦးပါတယ်အဆောက်အုံတစ်ခုပျက်စီးသွားလို့ရှိရင်ပြန်ပြင်ရတာလွယ်ပါတယ်ဒါပေမဲ့လူတွေရဲ့စိတ်ဓာတ်တွေပျက်စီးသွားတဲ့အခါမှာအမြဲတမ်းပြုပြင်မှုခက်တယ်လို့ပြောပါတယ်အဲ့တော့ဒီပြုပြင်ပြောင်းလဲရေးကာလမှာဟိုခေါင်းဆောင်ပိုင်းရတယ်မကဘဲနဲ့လူတိုင်းလူတိုင်းပါဝင်ဖို့လိုတယ်လို့လည်းတောင်းဆန်းစုကြီးကလည်းပြောဦးပါတယ်ဒါတော့စကားမဆက်ပြောပြတာပေါ့လीအခုကိုတိတ်နိုင်တို့လာတာဒီအစိုးရရဲ့ဖိတ်ကြားချက်အရာလာတာပါလားရှင
်မဟုတ်ပါဘူးခင်ဗျာကျွန်တော်တို့ကဒီကျွန်တော်တို့ကိုအမိမဲစရင်ကနေပြီးတော့ပြီးခဲ့တဲ့နှစ်ဩဂတ်လမှာကျွန်တော်တို့ပယ်လိုက်တယ်ပယ်လိုက်တဲ့အခါမှာကျွန်တော်တို့ဟိုသွားလိမ့်လာတဲ့မလိမ့်လာတဲ့သွားပြီးတော့ဆွေးနွေးတဲ့မဆွေးနွေးတဲ့ဒီကိုပြန်ပြီးတော့ဟိုလိမ့်လာရေးခီးစီမယ်ပြောပြောကျွန်တော်တို့ဒီညှိနှိုင်းရေးခီးစီမယ်ပြောပြောပေါ့လीညှိနှိုင်းရေးဆိုတာကကျွန်တော်တို့ဟိုနိုင်ငံရေးကျင်းသားလေးကျင်းသားဟောင်းနေတဲ့ပတ်သက်တဲ့အလုပ်လုပ်နေတဲ့အဖွဲ့အစည်းလေးပါတီလေးနဲ့ပေါ့လीကျွန်တော်တို့ဒီဆွေးနွေးဖို့အတွက်တိတ်မတိတ်ဆိုတာကိုကျွန်တော်တို့အဖွဲ့အစည်းမှာအများကြီးစကားပြောခဲ့ရပါတယ်။ဟိုနှိမ့်နိုင်ညှိနှိုင်းခဲ့ပါတယ်။ညှိနှိုင်းပြီးတော့မှဒီနှစ်ဇန်နဝါရီလအစမှာတော့ကျွန်တော်တို့ဒီဗီဇာသွားလျှောက်တယ်။ရတဲ့အခါကျတော့ကျွန်တော်လာဖြစ်ပါတယ
်။ဟုတ်ကဲ့ပါ။အခုလာတဲ့အတော့အတွင်းမှာဒီခီးစဉ်အတွင်းမှာဘယ်သူတွေနဲ့တွေ့ပြပါသေးလဲ။အစိုးရဘက်ကလူတွေနဲ့တွေ့ပြပြပါပြီလားရှင
်။ဟုတ်ကဲ့ကျွန်တော်တို့ရောက်တာ9ရက်ရှိပါပြီ။9ရက်ရှိတဲ့အခါမှာတော့ကျွန်တော်တို့ဒီရှေ့ရှေ့မျိုးဆက်ចောင်းသားလေးနဲ့ကျွန်တော်တို့တွေ့ခဲ့တယ်။ဒီအဘအဝေးတင်နဲ့တွေ့ခဲ့တယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့လူမှုအထောက်အကူပြုအဖွဲ့နဲ့တွေ့ခဲ့တယ်နောက်တစ်ခါ 141 plus လို့ခေါ်တဲ့ဒီ78လုံးကဒီ7 July မှာပြန်လွတ်လာတဲ့လူတွေအယူအဆတွေလည်းကျွန်တော်တွေ့ခဲ့တယ်နောက်တစ်ခါဒီ 10D လို့ခေါ်တဲ့ဒီတော်သားစုကြည်နိုဘယ်ဆုနိုဘယ်ငြိမ်းချမ်းရေးဆုရတာနဲ့ပတ်သက်ပြီးတော့ဒီထောက်ခံဆန္ဒပြတာနဲ့ပတ်သက်ပြီးတော့ဖန်ခံတဲ့လူတွေပေါ့အခုပြန်ထွက်လာတာကတော့သူတို့ဟိုအဖွဲ့လေးတခုဖွဲ့ထားပါတယ်သူတော့တန်တီလို့ခေါ်တာပါလေဆိုတော့အဲဒီအုပ်စုလေးနဲ့တွေ့တယ်နောက်တော့ကျွန်တော်တို့ ICRC နဲ့တွေ့ပါတယ်နောက်တော့ဒီကနေ့ဆိုလို့ရှိရင်NDF နဲ့ကျွန်တော်တို့တွေ့ပါတယ်ဆိုတော့ရှေ့ရှေ့မျိုးဆက်ကြောင့်တန်းနဲ့ကျွန်တော်တို့တွေ့ကြပါတယ
်အခုကိုတိနိုင်တို့ပြုစုထားတဲ့ပြပန်းကနေပြီးတော့ပေါ့နော်ဟိုကိုရတဲ့သတင်းချက်လက်တွေစုစည်းပြီးတော့ပြုစုထားတဲ့ဒီနိုင်ငံရေးကျင်းသားစီးရင်နဲ့ဒီမှာရှိတဲ့ဟိုလူတွေသိထားတဲ့ဘ ഹു တုတ္တရတွေနဲ့ပေါင်းပြီးတော့ပေါ့နော်သူတို့ရရှိတဲ့စီးရင်တွေရောကွန်ဟတာတွေရောရှိပါလားရှင်
ဟုတ်ကဲ့ကျွန်တော်တို့လာရင်အကြောင်းရင်းထဲမှာတရားလဲအဓိကအချက်တခုပါပါတယ်ဆိုတော့သို့ပေမဲ့ကျွန်တော်တို့မနေ့ကဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ကျွန်တော်တို့ဟိုတွေ့တဲ့အခါမှာသူတို့စီမှာရှိနေတာက ကျွန်တော်တို့စည်ရင်ရတော့နေရာနဲ့20ရှစ်ယောက်ပေါ့เนาะကြာနေကျွန်တော်တို့စည်ရင်ရတော့နေရာနဲ့20သုံးယောက်ဆိုတော့သူတို့ကတော့ကျွန်တော်တို့ရဲ့9ယောက်များနေတယ်အနေထားမျိုးရှိပါတယ်အရင်တော့ကတော့ဒီသူတို့စည်ရင်ကျွန်တော်တို့ရဲ့တဝက်လောက်ကွာနေတဲ့အခြေအနေမျိုးရှိပြီမဲ့အခုတော့ဟိုတိတ်မကွာတော့တဲ့အနေထားမျိုးရှိတယ်နောက်တစ်ခါကျွန်တော်တို့နိုင်ငံရေးကျင်းသားဟောင်းများအဖွဲ့ရှေ့ရှေ့မျိုးဆက် ဒီ အဲ့ မှာ တို့ အဲ့ ကွာ ဟာ ချက် က ဘာ ကြောင့် ကွာ ဟာ လဲ ဆို တဲ့ အဖြေ လေး ကို ထုတ် ကြည့် တဲ့ ခါ မှာ တော့ လောလော ဆယ် အချိန် မှာ တော့ ကျွန်တော် တို့ ဒီ နိုင်ငံ ရေး အကျဉ်းသား ဆို တဲ့ အဓိပ္ပာယ် ဖွင့် ဆိုခဲ့ ပေါ့ ဆို တော့ အဲ့ အဓိပ္ပာယ် ဖွင့်ဆိုခဲ့ က ကျွန်တော် တို့ စီ မှာ အားလုံး မှာ တတ်တတ် မှတ် ရှိ မ နေ ဘူး ဖြစ် နေ တယ် ဥက္ကဋ္ဌ ကို ကျွန်တော် တွေ့ ရ တယ် အဲ့ တော့ ကျွန်တော် တို့ က ဒီ ကျွန်တော် တို့ ဒီ နိုင်ငံ ရေး အကျဉ်းသား နိုင်ငံ ရေး အကျဉ်းသား ဟောင်း များ အရေးအတွက်လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းလေစီမှာနိုင်ငံရေးအကျဉ်းသားဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်တင်ကြီးတင်ညိုတယ်ရှိတည်တယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့ဟိုသဘောတူညီချက်တွေရခဲ့တယ်ဆိုတော့ဟိုရှိအောင်လဲကျွန်တော်တို့ဒီသဘောတူညီချက်ဟိုအဓိပ္ပာယ်ဖွင့်ဆိုချက်တစ်ခုတည်းဖြစ်အောင်လဲကျွန်တော်တို့စူးစမ်းသွားမယ်ဆိုတဲ့ကိစ္စကိုလည်းကျွန်တော်တို့သဘောတူကြပါတယ
မြန်မာနိုင်ငံဆိုပြီးရက်တည်ခဲ့တာတော်လေးလဲကြာခဲ့ပါပြီအဲ့တော့ကိုတိတ်နိုင်တို့လည်းတိုက်ရိုက်ဆက်ဆက်နေတဲ့ဒီအချင်းတော်တွေကိုသွားပြီးလေ့လာဖို့ရှိပါလားရှင
်ကျွန်တော်တို့မလာခင်တို့ကတော့သွားလေ့လာမယ်ဆိုတဲ့အသေးသားရှိပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်အခုနောက်ပိုင်းမှာပြန်တွေးကြည့်တဲ့အခါကျတော့ကျွန်တော်တို့ကအချင်းတော်ကိုတခုတည်းကိုဝင်လိုက်ပြီဆိုလို့ရှိရင်အဲ့ဒီအချင်းတော်တွေမှာနိုင်ငံရေးအကျဉ်းသားတွေရှိနေသေးပါတယ်ဆိုတော့သူတို့ကအကျဉ်းခန်းလေးတွေမှာနေရမယ်ကျွန်တော်တို့ကအကျဉ်းထောက်အပြင်ဟိုလှရှောက်ပြီးတော့သွားလိတ်လာအောင်ဆိုလို့ရှိရင်ဒီကိစ္စမျိုးတွေကျွန်တော်မခံစားနိုင်လို့မသွားတော့ဘူးလို့ကျွန်တော်ဆုံးဖြတ်ထားပါတယ
်အခုဟိုဒီခီးစင်နဲ့ပတ်သက်လို့ပေါ့နော်ကိုတိတ်နိုင်လာတဲ့ဒီအရေးဝဲချက်ပေါ့အဲ့တော့အဲ့ဒါအထမြောက်မယ်လို့ထင်ပါလားရှင
်ဟုတ်ကဲ့ကျွန်တော်တို့ကတော့ဟိုလာတဲ့ဟိုကကျွန်တော်တို့ကအစိုးဆိုဒီအဖြေတစ်ခုရဖို့အတွက်လုံးအလုပ်တစ်ခုလုပ်နိုင်ဖို့အတွက်ဆိုတော့ဟာမျိုးတော့မဟုတ်ပါဘူးဆိုတော့ကျွန်တော်တို့ကဆွေးနွေးမယ်ညှိနှိုင်းမယ်ဟိုသဘောထားလေးကျွန်တော်တို့အမြင်လေးဖလှယ်မယ်သဘောထားလေးစူးစီးမယ်ဆိုတော့ကိစ္စပေါ်မှာကျွန်တော်အဖြေတစ်ခုကိုကျွန်တော်ထုတ်ကြည့်ကြမယ်အဖြေတစ်ခုထုတ်ကြည့်တဲ့အခါမှာလည်းကျွန်တော်တို့ပြန်သွားတဲ့အခြေအထိအဖြေရကြချင်မှရပါပါသို့မဟုတ်ကျွန်တော်တို့ကဟိုဆက်ပြီးတော့ဟိုလုပ်စရာရှိတာလေကျွန်တော်တို့ဆက်ပြီးတော့ဆက်လုပ်သွားမှာဥပမာဆိုလို့ရှိရင်ကျွန်တော်တို့ပြန်လည်ပြုစုပြောတော့ရင်းနဲ့ပတ်သက်လာတယ်ဆိုလို့ရှိရင်ကျွန်တော်တို့အများကြီးပြင်ဆင်ကြရအောင်ပါပါဆိုတော့ဟိုကျွန်တော်တို့လည်းပြင်ဆင်ရမှာဖြစ်တယ်လို့ဒီအထက်မှရန်ကုန်မှာရှိနေတဲ့ဗမာပြည်မှာရှိနေတဲ့အဖွဲ့အစည်းတွေကလည်းဟိုသူတို့အတွက်အများကြီးပြင်ဆင်ရမယ်ညှိနှိုင်းရမယ်ဆိုတဲ့ကိစ္စမျိုးတွေရှိပါတယ်ဆိုတော့ဒီပြန်လည်ထူထောင်ရေးလုပ်ငန်းစဉ်လေးကိုလုပ်ရတဲ့အခါမှာတော့ဒီနိုင်ငံတကာမှာလည်းကျွန်တော်တို့လိဒါသုံးသပ်မှုအရာဆိုလို့ရှိရင်တော့အချိန်အတော်ယူရမယ်ဟိုငွေကုန်ကြေးကြလည်းအများများပါတယ်ဆိုတော့အဲ့ဒီဟာတွေကိုတော့ကျွန်တော်တို့ဟိုဘယ်နေရာကစပြီးလုံနိုင်မလဲဖြစ်နိုင်ဆုံးနေရာနေပြီးတော့စပြီးလုံသွားကြဖို့တော့ရှိပါတယ်သူအခုလဲစိတ်နှိမ့်နေတဲ့အခါမှာသဘောတူညီချက်တွေတော်တော်ရပါတယ
်ဟုတ်ကဲ့အခုနိုင်ငံတော်အစိုးရကနေပြီးတော့ဒီသူတို့ပြည်ပြင်ကြောင်းလေးတွေပေါ်ဆောင်နေတဲ့အချိန်ထဲမှာပဲပြည်ပရောက်မြန်မာနိုင်ငံသားတွေမြန်မာပြည်ပြန်လာဖို့ဆိုပြီးတော့လက်ကမ်းထားတာရှိပါတယ်အခုကိုတိတ်တိုင်တို့အနေနဲ့ရောဒီမြန်မာနိုင်ငံနဲ့ကိုပြန်လာပြီးတော့နိုင်ငံရေးအကျဉ်းသားတွေအကူအညီဆောက်ရှောက်တာပို့ပြီးထိရောက်မယ်လို့ရောမြူဆပါဦးလားရှင်
ဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံထဲမှာကျွန်တော်တို့ထိုင်ပြီးတော့လုပ်ခွင့်ရရင်တော့ကျွန်တော်တို့ပို့ပြီးတော့အထောက်အကူဖြစ်မှာတည်ကြပါတယ်အလေလွတ်လေးအရန်နဲ့မှာတည်ကြပါတယ်ဆိုတော့တို့ဝိမဲ့ကျွန်တော်တို့ကဘလောက်လုပ်ခွင့်ရမလဲဆိုတော့ကိစ္စမှာတော့အများကြီးကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးစရာရှိပါသေးတယ်ဒါကြောင့်မို့လို့ကျွန်တော်တို့လောလောဆယ်မှာတော့ဒီနေ့ကာလမှာတော့ကျွန်တော်တို့ဒီမှာရုံးငန်းဖွင့်ဖို့တို့ဒီကိုပြောင်းလိုက်ဖို့ဆိုတဲ့ကိစ္စကတော့ကျွန်တော်တို့ဟိုမဆုံးပြသေးပါဘူးဆိုတော့ကျွန်တော်စဉ်းစားမှုတွေတော့ရှိပါတယ်ကျွန်တော်တို့တဖြည်းဖြည်းနဲ့တော့ကျွန်တော်တို့ဆွေးနွေးညှိနှိုင်းမှုတွေရကျွန်တော်တို့ဘယ်လောက်လုပ်ပိုင်ခွင့်ရမလဲဆိုတော့အချိန်ဒီပေါ်မှာကျွန်တော်တို့ဟိုတဖြည်းဖြည်းနဲ့ပြောင်းလဲလာဖို့တော့ရှိမှာပါ
โอเคဒီနေ့သွားပြီးတော့တွေ့ခဲ့တယ်ဆွေးနွေးခဲ့တယ် ICRC အဖွဲ့အနေနဲ့ပေါ့เนาะအရင်တုန်းကဆိုသူတို့ဒီနိုင်ငံရေးအကျဉ်းသားတွေကိုထောင်နေမှာသွားတွေ့ခဲ့မရပါဘူးအခုနောက်ပိုင်းမှာသူတို့ရောဝင်ခွင့်ရပါပြီလားရှင်
ဆိုတော့ဒီအစိုးရကတော့ဒါပထမဦးသူတို့ပြန်ပြီးတော့ဒီပြန်ဖိတ်ခေါ်တဲ့အခြေအနေမျိုးရှိတာပေါ့လေဆိုတော့သူတို့ကဒီ3,400 မှာသူတို့ဟိုတွားပြီးတော့ဒီရေတက်ဆက်ပေါ့လေဆိုတော့ရေစီမံကိန်းတွေသူတို့လုပ်ခဲ့တယ်ဆိုတော့နောက်
ဒီပြီးထောင်ကိုသွားဖို့လာမဲ့ပတ်တမှာပြီးထောင်ကိုသွားဖို့လေးလာဖို့ရှိတယ်လို့ဟိုပြောပါတယ်အဲ့တော့ဒါသူတို့ကဒါရင်းနဲ့မိန်လာတန့်ရှင်းရေးအတွက်ကိုပဲသွားတာလားနိုင်ငံရေးအကျဉ်းသားတွေကိုသွားပြီးတော့တွေ့ဖို့ရှိတာပါလားသူတို့ကျမ်းမာရေးတွေပါပြီးသွားပြီးတော့စစ်ဆေးဖို့ရှိတာပါလားရှင်ဟုတ်ကဲ့အခုတစ်ခေါက်ပြီးထောင်သွားတယ်ဆိုလို့ရှိရင်တော့ဒီဒါတွေပါပါလိမ့်မယ်ထင်ပါတယ်
ကိုတိတ်နိုင်တော့ဒီခီးစဉ်ကိုပေါ့နော်ဟိုအခွင့်အရေးတရက်အနေနဲ့ခွင့်ကောင်းတစ်ခုအနေနဲ့ယူပြီးတော့ဒီလုပ်နေတဲ့လုပ်ငန်းပို့ပြီးတော့ဟိုထိရောက်အောင်ပေါ့ဘာတွေများလုပ်ဖို့စဉ်းစားထားပါလဲရှင်ဟုတ်ကဲ့ဒီကျွန်တော်တို့ဒီမှာရှိနေစဉ်ကာလမှာတော့ကျွန်တော်တို့ ABB ကနေပြီးတော့နိုင်ငံတကာဖိအားထားတဲ့စုတွေရှိပါတယ်အဲ့ဒါကိုဒီ ABB အနေနဲ့လက်ခံထားတာရှိတယ်ဆိုတော့ဟိုဥပမာ 78မျိုးဆက်အကြောင်းသားတွေကိုပေးတဲ့ဒီအမေရိကန်နိုင်ငံရဲ့ဆရာများတမက္ကာကပေးတဲ့ဆူတို့ကိုမေကိုနိုင်ကိုပေးတဲ့ဒီနိုင်ငံသားတတိရှင်ဆူတို့နောက်တစ်ခါဆူဆူနွေးတို့မဖြစ်ဖြစ်သင်းတို့မန္တလေးတေးတို့ကိုပေးထားတဲ့ဒီချက်နိုင်ငံကပေးထားတဲ့ဆူရှိပါတယ်နောက်တစ်ခါကိုတဲဝင်းအောင်ကိုဒီမန္တလေးကျင်းတော်တွေမှာတည်ဆုံးသွားတဲ့ကိုတဲဝင်းအောင်ကိုအင်္ဂလန်နိုင်ငံဒီတက္ကသိုလ်ကနေပြီးတ ဒီចောင်းသားဟို screw that piece plate ပေါ့ចောင်းသားញញ៉ៃစုပေးတာနှုတ်ဝင်းနိုင်ငံပေးတာရှိပါတယ်အဲ့ဒါလေးကိုကျွန်တော်တို့ပြန်လဲလွှဲရတဲ့ပွဲလေးကျွန်တော်တို့တခုလုပ်ချင်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့မနေ့ကပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ကျွန်တော်တို့ဟိုဆွေးနွေးတဲ့အခါမှာကျွန်တော်ပြန်လဲပြုစုပြုတော့ရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်အခုမကြသေးခင်ကမှလုံးမြောက်လာတဲ့နိုင်ငံရေးအကျဉ်းသားတွေရှိပါတယ်သူတို့ကဒီဟိုစီဝါရေးရအမတာခက်ခဲနေတဲ့လူအများအဖြစ်ဖြစ်နေတဲ့ခါကြတော့သူတို့ရဲ့ကလေးလေးကိုပြင်လာပညာဆက်တင်နိုင်ဖို့အတွက်ကျွန်တော်တို့ဟိုထောက်ပတ်ပွဲထောက်ပတ်မှုတွေတခုဟိုလုပ်ဖို့အတွက်ကျွန်တော်တို့စဉ်းစားပါတယ်အဲ့ဒါကကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ကျွန်တော်တို့ ABB နဲ့ပူးတွဲပြီးတော့လှုပ်ဖို့အတွက်ကိုကျွန်တော်တို့ဒီတယ်လီထူထောင်ရေးအတွက်ပေါ့ပညာရေးပရိုဂရမ်ဒီတစ်ခုထောက်ပံ့ရေးပရိုဂရမ်ဒီတစ်ခုလှုပ်ဖို့အတွက်ကျွန်တော်တို့ဟိုတိုင်ပင်ထားပါတယ
်ကျေးဇူးအများကြီးတင်ပါတယ်အခုလိုအချိန်ယူပြီးတော့လာပြီးတော့ဖြည့်ချပေးတဲ့ကျေးဇူးအများကြီး
ကျေးဇူးပါတယ်ကျွန်တော်လည်းဟု
တ်ကဲ့မြန်မာနိုင်ငံကိုခေတ္တပြန်လည်ရောက်ရှိနေတဲ့ထိုင်းချေဆိုင်မြန်မာနိုင်ငံအကျဉ်းသားများကာကွယ်စောင့်ရှောက်ရဲ့အသင်းရဲ့အတွင်းမှူးဦးတိတ်နိုင်ကိုရန်ကုန်မှာရှိတဲ့သတင်းအယ်ဒီတာဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ခင်ဗျာ